မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။အခုတစ်ခေါက်ထူးခြားချက်ကတော့ပြည်နယ်တွေမှာရှိတဲ့တိုင်းသားပါတီအတော်များများဟာသူတို့ပါတီငယ်တွေကိုဖျက်သိမ်းပြီးလူမျိုးတူတိုင်းသားပါတီအချင်းချင်းပေါင်းစည်းခဲ့ကြခြင်းပါ2015ခုနှစ်အထွေထွေရွေးကောက်ပွဲကိုသင်ခန်းစာယူပြီးတူညီတဲ့လူမျိုးစုတစ်ခုထဲမှာကိုပါတီမျိုးမျိုးကွဲနေရင်မဲရရှိမှုမှလည်းမဲကွဲသွားနိုင်တယ်ဒါကြောင့်လူမျိုးစုချင်းတူတဲ့ပါတီအချင်းချင်းပေါင်းစည်းပြီးတပါတီတည်းအဖြစ်ရွေးကောက်ပွဲဝင်ရင်အနိုင်ရနိုင်ချေပိုများနိုင်တယ်ဆိုပြီးဖြစ်ပါတယ်အဲ့ဒီလှုပ်ရှားမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဝေဖန်ချက်တစ်ခုကတော့ NLD အနေနဲ့အစိုးရအာဏာရခဲ့တဲ့၄နှစ်ကျော်ကာလတိုင်းပြည်တည်ဆောက်ရေးမှာပြည်သူတွေမျှော်မှန်းထားသလောက်အကောင့်ထဲဖော်မပေးနိုင်ခဲ့ဘူးချွေရင်အာဏာချက်တွေအများကြီးရှိနေတယ်ဒါကြောင့်အရင်2015ရွေးကောက်ပွဲတုန်းကလိုမဟုတ်ပဲလူမှုထောက်ခံမှုကျဆင်းနိုင်တယ်အခြားတစ်ဖက်မှာလည်းပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာနိုင်တယ်ဒါကြောင့်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်သင့်တယ်ရွေးကောက်ပွဲပြီးရင်တိုင်းသားတွေနဲ့ပူးပေါင်းထားတဲ့ညွတ်မောင်အစိုးရဖွဲ့တင်တယ်ဆိုပြီးဖြစ်ပါတယ်။ NLD တိုင်းသားတွေနဲ့မဟာမိတ်ဖွဲ့လာနိုင်ခြင်းရှိသလားဆိုတာလေ့လာကြည့်ကြရအောင်ပါ
။လာမယ့်ရွေးကောက်ပွဲရလဒ်ဘယ်လိုဖြစ်လာမလဲဆိုတာပြောဖို့စောနေပါသေးတယ်။ဒါပေမဲ့ရှုထောင့်အမျိုးမျိုးကနေခန့်မှန်းကြည့်လို့တော့ရနိုင်ပါတယ်။ဥပမာအားဖြင့် NLD မဲရနိုင်ခြင်းနည်းသွားမလား။ဘယ်လောက်နည်းသွားမလဲ။လွှတ်တော်ထဲမှာကိုယ်စားလှယ်25ရာခိုင်နှုန်းအသင့်ရယူဆောင်ဆိုင်နေတဲ့တက်မတော်နဲ့မိဖက်အဖွဲ့အစည်းဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကရောလာမယ့်ရွေးကောက်ပွဲမှာ2015ရုံးကထက်လူထုထောက်ခံမှုပိုများလာပြီးမဲရီပိုရလာနိုင်မလားအခုမှအသစ်ဖွဲ့ပြီးရွေးကောက်ပွဲဝင်မဲ့ပါတီမျိုးတွေကရောအမတ်နေရာဘယ်နေရာလောက်ခွဲဝေရယူသွားနိုင်တယ်လဲအလားတူတချို့သောအကဲခတ်တွေထင်မြင်ယူဆသလိုပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာပြီးအမတ်နေရာပိုရသွားနိုင်သလားစတာတွေပဲဖြစ်ပါတယ်NLD ပါတီရဲ့ဖြစ်လာနိုင်တဲ့အခြေအနေကိုအရင်လေ့လာကြည့်ကြရအောင်ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကသမရရွေးနိုင်မဲ့အစိုးရဖွဲ့နိုင်မဲ့ပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုအတွက်မဲဆန္ဒနယ်စုစုပေါင်း492နေရာမှာရွေးကောက်ပွဲလုပ်ပါတယ်။ပြည်ထောင်စုလွှတ်တော်ရဲ့မှာတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်156ယောက်ကလည်းအသင့်နေရာရပြီးဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုလွှတ်တော်ရဲ့ရောက်ပြီးရင်သမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့အတွက် NLD ပါတီအတွက်ပြည်ထောင်စုအဆင့်အမတ်အနည်းဆုံး324ယောက်လိုအပ်ပါတယ်ရွေးကောက်ပွဲမှာ NLD ဟာမဲဆန္ဒနယ်မြေစုစုပေါင်းရဲ့89ရာခိုင်နှုန်းနဲ့ညီမျှတဲ့နေရာ390အနိုင်ရပါတယ်ပြည်ထောင်စုအဆင့်လွှတ်တော်ရဲ့ရောက်သွားတဲ့အခါတက်မတော်သားအမတ်တွေပါပေါင်းထားတဲ့လွှတ်တော်တစ်ခုလုံးရဲ့60ရာခိုင်နှုန်းနီးပါးရှိနေတာတွေ့ရပါတယ်လိုအပ်တဲ့324နေရာထက်ကျော်လွန်တဲ့အမတ်နေရာ390အထိအနိုင်ရခဲ့တာကြောင့်လွတ်လွတ်ကျွတ်ကျွတ်ပဲသမရရွေးနိုင်အစိုးရဖွဲ့နိုင်ခဲ့တာပါ
NLD အနိုင်ရတဲ့အနေအထားကိုပြန်ပြီးခွဲခြားစစ်ဖြာကြည့်လိုက်ရင်ပြည်တော်စုအဆင့်အတွက်တိုင်းဒေသကြီးတွေကနေအမတ်နေရာ280ပြည်နယ်တွေကနေအမတ်နေရာ130အနိုင်ရခဲ့တာပါ2020မှာကျင်းပနိုင်မဲ့ရွေးကောက်ပွဲမဲဆန္ဒနဲ့အရေးအတွက်ကို2015အခြေအနေအတိုင်းပဲတွက်ရင် NLD အနေနဲ့သမရရွေးဖို့အစိုးရဖွဲ့ဖို့အကြမ်းပြင်းအမတ်နေရာ324နေရာလိုနိုင်ပါတယ်တကယ်လို့များသုံးသပ်သူတွေခန့်မှန်းသလိုတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာ NLD အတွက်စိန်ခေါ်မှုကြီးကြီးမားမားမရှိခဲ့ဘူးဆိုရင်2015တုန်းကလိုပဲအမတ်နေရာ280ရနိုင်တယ်လို့ခန့်မှန်းနိုင်ပါတယ်ဒီအခါ NLD အနေနဲ့သမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ပြည်နယ်တွေကနေအမတ်နေရာ44နေရာလောက်အနိုင်ရရင်လုံလောက်ပါပြီ။ပြီးခဲ့တဲ့2015တုန်းက NLD ဟာပြည်နယ်တွေမှာအမတ်နေရာ130အနိုင်ရခဲ့တာမို့2020ပြည်နယ်တွေမှာဝက်ဝက်ကွဲအောင်ရှုံးပြီး2015ရဲ့တဝက်55နေရာလောက်အနိုင်ရရင်တော့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါက2020အတွက်အကြမ်းပြင်းတွက်ဆချက်ပါ။ပြည်နယ်တွေမှာရောတိုင်းသားပါတီတွေပေါင်းစည်းကြလို့အဲ့ဒီပါတီတွေအမတ်နေရာပိုရလာမလားဆိုတာသုံးသပ်ကြည့်ကြရအောင်ပ
ါတီထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရပြည်နယ်6ခုကကယားကရင်ကချင်မွန်ချင်းနဲ့ဝါလူမျိုးစုပါတီတွေပေါင်းစည်းခဲ့တာတွေ့ရပါတယ်အဲ့ဒီလိုပေါင်းစည်းလိုက်လို့ပြည်နယ်တစ်ခုစီမှာအဓိကလူမျိုးစုရဲ့ပါတီတစ်ခုတည်းရှိပြီး အဲ့ဒီပါတီကပဲရွေးကောက်ပွဲဝင်ပြိုင်မှာမျိုးတော့မဟုတ်ပါဘူးလူမျိုးစုတူပါတီကွဲတွေရှိနေပါသေးတယ်ဒါတင်မကလူမျိုးစုငယ်တွေရဲ့ပါတီတွေလည်းရှိနေသေးတာပါဥပမာကချင်ပြည်နယ်မှာဆိုရင်ကချင်လူမျိုးစုတွေရဲ့ပါတီတွေတင်မကလီစုလော်ဝေါ်တိုင်းလိုက်ရှမ်းနီပါတီတွေလည်းရှိနေကြပါတယ်တကယ်တော့ပါတီတစ်ခုကအမတ်လောင်းတယောက်ယောက်ရွေးကောက်ခံရမခံရဆိုတာအဲ့ဒီတတ်မှတ်မဲဆန္ဒနယ်မြေကပြည်သူအများစုမဲပေးမှရနိုင်မယ့်အခြေအနေမျိုးပါပါတီတစ်ခုခုကိုအပြည့်အဝထောက်ခံသူတွေဟာမဲဆန္ဒနယ်မြေတစ်ခုခုထဲမှာစုမနေဘဲမဲဆန္ဒနယ်မြေတွေကြားပြန့်ကျဲနေရင်ကိုယ်စလဲဖြစ်ဖို့မလွယ်ကူလှပါဘူးနောက်တစ်ချက်ကတိုင်းသားပါတီတွေဟာသူတို့လူမျိုးစုတူတူတွေကိုပဲစီယုံလိရှိတာမို့လူမျိုးစုမတူတဲ့ဗမာနဲ့အခြားတိုင်းရင်းသားတွေရဲ့မဲကိုရအောင်ဆွဲဆောင်နိုင်ဖို့ခက်ခဲလာပါတယ်။2015ရုံးကပြည်ထောင်စုအဆင့်အတွက်ပြည်နယ်တွေမှာမဲဆန္ဒနဲ့200အတွက်ရွေးကောက်ပွဲကျင်းပခဲ့ပြီးတိုင်းရင်းသားပါတီတွေကအမှတ်56ရောက်ရွေးချယ်ခံခဲ့ရပါတယ်။အခုအခြေအနေကောင်းလွန်းလို့2015ထက်အရေးအတွက်နှစ်ဆဖြစ်တဲ့အမှတ်နေရာ130ကျော်နိုင်ခဲ့ရင်တော့ NLD ရဲ့သမ္မတရွေးချယ်နိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုအပ်တဲ့အမတ်အရေးအတွက်ကိုထိခိုက်သွားနိုင်ချေမရှိသေးပါဘူးအခြားတစ်ဖက်မှာတော့လွတ်တော်ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းရဲ့ပါတီ88မျိုးဆက်ခေါင်းဆောင်ဟောင်းဥကုကုကြီးဦးဆောင်တဲ့ပြည်သူပါတီစီးပွားရေးလုပ်ငန်းရှင်ဒေါက်တာဒေါ်သက်သက်ခိုင်ဦးဆောင်တဲ့ပြည်သူရှေ့ဆောင်ပါတီလိုမျိုးကလည်းမဲဆန္ဒနဲ့တနေချင်းစီမှာ NLD ကိုချင်းချောက်နိုင်တဲ့အနေအထားဖြစ်ပေါ်ပွဲမရှိဘူးလို့သုံးသက်သူအများစုကဆိုကြပါတယ်အလားတူပြည်ခိုင်ပြိုးပါတီကလည်း2015ရုံးကထက်လူထုထောက်ခံမှုပိုရလာနိုင်မဲပိုရနိုင်တယ်ဆိုပြီးခံမဲတဲ့သူမတွေ့ကြရပါဘူ
းဒီချက်လက်တွေကိုခြုံငုံသုံးသပ်ကြည့်ရင် NLD ဟာညွတ်မောင်ဆိုရဖွဲ့ဖို့မဲဆန္ဒနဲ့အပိယူလို့မဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်ဖို့စဉ်းစားမဲ့အနေအထားမျိုးမတွေ့မြင်ရသေးပါဘူးဒါပေမဲ့ဗမာပါတီကြီးတစ်ခုနဲ့တိုင်းသားပါတီတွေမဟာမိတ်ဖွဲ့တယ်ဆိုတာရွေးကောက်ပွဲဝင်တဲ့ကိစ္စအစိုးရဖွဲ့တဲ့ကိစ္စလောက်မှပဲရှိနေတာမဟုတ်ပါဘူးနှစ်ပေါင်း80ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဲစေးရေးပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအာဏာရှင်တစ်ပိုင်းတိုင်းပြည်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆိုရင်ကိုယ်နဲ့နိုင်ငံရေးဥတည်ချက်ချင်းတူတဲ့ဆက်အာဏာရှင်စနစ်ကိုအတူတကွတွန်းလှန်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ခိုင်မာတဲ့နီးကပ်တဲ့မဟာမိတ်ဖွဲ့မှုပြုလုပ်ထားဖို့စေချပေါ့လိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်We'll be right back.